ယူကရိန်းနိုင်ငံကိုလက်နက်ကြီးနဲ့တင်ကားဖြတ်လက်နက်ထောင်ချပို့ပေးသွားမယ်လို့ဒီတိုင်ကာကွယ်ဝင်ကြီးကကြေညာလိုက်ပါတယ်။အမေရိကန်ကာကွယ်ဆိုင်ရာခေါင်းဆောင်တွေကလည်းယူကရိန်းကိုအစ်င့်မြစ် HIMARS Rocket ဒုံးကျည်စနစ်ပါဝင်လက်နက်ကြီးတွေထပ်ပို့ပေးမယ်လို့မနေ့ကပဲပြောပြီးဒီတိုင်ကာကွယ်ဝင်ကြီး Ben Wallace ကလည်းဒီနေ့အခုလိုကြေညာပေးလိုက်တာပါ။ရုရှားကြီးကျော်စစ်9လကျော်လာချိန်ရေရှည်စစ်ပွဲနည်းနဲ့ရုရှားတဖြည်းဖြည်းအသာစီးရဖို့ကြိုးပမ်းလာတာပေါ့ယူကရိန်းရေရှည်ဆက်ကျက်နက်ခံခုခံနေရေးအခုလိုနောက်နိုင်ငံမဟာမိတ်တွေကနောက်ဆုံးပေါ်လက်လက်ကြီးတွေပို့ကူညီပေးလာတာပါအစင်းမြင့် HIMARS Rocket ဒုံးကျည်၄ခုနဲ့ Rocket ဒုံးတွေပါဝင်လက်လက်ကြီးတွေအမေရိကန်ကထပ်ပို့ပေးဖို့ရှိနေချိန်မှာပြည်ထောင်ဘက်ကလည်းလက်လက်ကြီးပေါင်းများစွာနဲ့တင်ကားဖြတ်လက်လက်1600ကျော်ပို့သွားဖို့ဆက်ဖြစ်လာတာပါအခုလိုချိန်မှာယူကရိန်းရဲ့ဒုတိယအကြီးဆုံးနဲ့အရှေ့မြောက်ပိုင်းကခါကီးဖ်မြို့ကြီးမှာရုရှားလက်နက်ကြီးကြောင့်ကလေးတူးပါဝင်အနည်းဆုံး2ဦးသေဆုံးပြီးနောက်ထပ်19ဦးဒဏ်ရာရခဲ့က4ဦးကပြင်းထန်တယ်လို့မြို့ချုပ်ရဲမှူး Oleg Senarpov ကဆိုပါတယ်ခင်ဗျ